ရုတ်သမ္မတရှီဂျင်ပင်ကမြန်မာသမ္မတဦးဝင်းမြင့်ကိုဗဒုံးနေ့ကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီး COVID-19 တက်ဖြတ်ရေးမှာမြန်မာနိုင်ငံအတွက်လိုအပ်တဲ့စေဝါတွေထောက်ပံ့ပေးရင်းနဲ့တရုတ်စီးပညာဖွဲ့တွေဆီလိုပေးရင်းအတွက်ဆက်လက်အကူအညီပေးသွားမယ်လို့ပြောပါတယ်။ဒါပြင်တရုတ်နိုင်ငံက COVID-19 ကာယရောဂါကိုတိုက်ဖျက်နေတော့အရေးကြီးတဲ့အချိန်ကာလမှာမြန်မာအစိုးရနဲ့လူမှုနယ်ပယ်အသီးသီးကတရုတ်နိုင်ငံကိုထောက်ခံအားပေးတဲ့အကြောင်းကိုလည်းထုတ်ဖော်ပြောကြားခဲ့တယ်လို့တရုတ်သတင်းဌာန CGTN ကပြောပါတယ်။ဒီနေ့တည်းတရုတ်မြန်မာတန်တမန်ဆက်ဆံရေး90ပြည့်မြောက်တဲ့အကြောင်းနဲ့သူဇန်နဝါရီလတွင်မြန်မာနိုင်ငံကိုသွားခဲ့တဲ့ခီးစဉ်ရဲ့ရလဒ်တွေကိုတနနိုင်ငံရင်းနှီးနှီးနဲ့အကောင့်ထဲပို့မျှော်လင့်ကြောင်းလည်းတရုတ်သမ္မတကပြောပါတယ်။တနနိုင်ငံတကြားတွေမှာရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးတွေဆောင်ရွက်နေပြီးကုန်ထုတ်လုပ်ရေးလုပ်ငန်းတွေပြန်လည်စတင်ဖို့အပြင်တရုတ်မြန်မာစီးပွားရေးစင်ကြံစီမံကိန်းတိုးတက်မှုတွေရရှိအောင်တနနိုင်ငံအရှိန်မမှန်နဲ့တိုးမြင့်လှုပ်ဆောင်သွားတည်တယ်လို့လည်းတရုတ်သမ္မတရှီဂျင်ပင်ကသမ္မတဦးဝင်းမြင့်ကိုပြောကြောင်းနဲ့ဦးဝင်းမြင့်ကမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံရဲ့ဘူဝါဒကိုဆက်လက်ထောက်ခံသွားမယ်အကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့လည်း CGTN သတင်းဌာနကပြောပါရယ်ဗိုလ်ထုတ်ရေးတရားထံမှာပဲတရုတ်သမ္မတရှီဂျင်ပင်ကဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ရှေ့ခ်ဟာစီနာကိုလည်းတိကျတယ်လီဖုန်းနဲ့ဆက်သွယ်ပြီး COVID-19 ရောဂါတိုက်ဖျက်ရေးတရုတ်နိုင်ငံကဆက်လက်အကူအညီပေးသွားမယ်အကြောင်းနဲ့ COVID-19 ရောဂါတိုက်ဖျက်ရေးနိုင်ငံကကြိုးပမ်းမှုတွေမှာဝင်ရောက်ဆက်ဖွဲ့နှောက်ယှက်မှုတွေကိုတရုတ်နိုင်ငံကလက်ခံမှာမဟုတ်ကြောင်းပြောခဲ့တယ်လို့ဆိုပါရယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ဦးဆောင်မှုအောက်မှာCOVID-19 ရောဂါထိန်းချုပ်ကာကွယ်ရေးလှုပ်ဆောင်ဖို့အရေးကြီးတဲ့အကြောင်းကိုတော့တရုတ်သမ္မတကမြန်မာသမ္မတနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နှုတ်ဆက်လုံးနဲ့စကားပြောရမှာအလေးထားဆွေးနွေးခဲ့တယ်လို့လည်းတရုတ်နိုင်ငံ CGTN သတင်းဌာနကပြောပါတယ်ခင်ဗျ။